အမေရိကန်နိုင်ငံမှာဒီကနေ့လွတ်လပ်ရေးနေ့ဆင်နွှဲကြမှာဖြစ်ပါတယ်။ဇူလိုင်လ4ရက်နေ့ဟာအမေရိကန်ပြည်ရဲ့လွတ်လပ်ရေးနေ့ဖြစ်ပြီးတော့ဗြိတိသျှအုပ်ချုပ်မှုအောက်ကနေလွတ်မြောက်ကြောင်းလွတ်လပ်ရေးကြေညာခဲ့တဲ့239နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။အမေရိကန်နိုင်ငံသားတွေဟာအလပြချီတက်ပွဲတွေ၊ပျော်ပွဲစားထွက်တာတွေ၊မီးရှို့မီးပွန်းပြစ်လွတ်တာတွေ၊ဘေ့စ်ဘောပြိုင်ပွဲတွားကြည့်တာတွေနဲ့တခြားဖျော်ဖြေပွဲတွေပြုလုပ်ပြီးတော့လွတ်လပ်ရေးနေ့ကိုဆင်နွှဲလေ့ရှိကြပါတယ်။အလားတူဇူလိုင်လ4ရက်နေ့မှာအမေရိကန်အလံမှာပါဝင်တဲ့အယောင်၃ယောင်ဖြစ်တဲ့အနီအဖြူအပြာရင်ရောင်တွေပါတဲ့အလားတစားတွေကိုလည်းချိတ်ဆွဲလိရှိကြပါတယ်။မနစ်ကနယူးယောက်မြို့ကိုဟာရီကိန်းဆန်ဒီဝင်ရောက်တိုက်ခတ်ပြီးကလေးကပိတ်ထားခဲ့ရတဲ့လွတ်မြောက်ရေးနဲ့ဒီမိုကရေစီသင်္ကေတလည်းဖြစ်တဲ့ Liberty ရုပ်ထုကြီးဟာလည်းလာလေကြတဲ့ဧည့်သည်တွေကိုဒီကနေ့ကစပြီးတော့ပြန်လက်ခံနိုင်တော့မှာဖြစ်ပါတယ်။မွန်တိုင်းကအမြင့်ပေ305ပေလောက်ရှိတဲ့နယူးယောက်မြို့ Liberty ရုပ်ထုကြီးကိုဓာတ်ရိုက်ထိခိုက်ခြင်းမရှိပေမဲ့လည်းအဲ့ဒီရုပ်ထုကြီးရှိနေတဲ့ကျွန်းကလေးကတော့အတော်လေးပျက်စီးသွားခဲ့ပါတယ်။Washington DC မြို့မှာလည်းနေ့စဉ်ကျင်းပလေးရှိတဲ့ဒီလွတ်လပ်ရေးနေ့အခမ်းအနားကို The National Mall လို့ခေါ်တဲ့လွတ်လပ်ရေးကြောက်တိုင်ဤဝင်ကျင်ကပန်းညံထဲမှာဆင်နွှဲကြမှာဖြစ်ပါတယ်။အဲဒီမှာတိုင်းပြည်အတွင်းကနာမည်ကြီးအဆိုတော်တို့လာရောက်ဖျော်ဖြေကြမှာဖြစ်သလိုညဘက်မှာမီရှူမီပါနေလည်းပြစ်ဖောက်ကြမှာဖြစ်ပါတယ်ခင်ဗျာ။